အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနိုင်ငံရေးရဲ့လက်ထောက်ဝန်ကြီးဒေးဗစ်ဟေးဟာရှစ်လစာမှာမြန်မာနိုင်ငံကိုတွေ့ရောက်ပြီးနိုင်ငံရေးလွတ်ခွင့်ရင်းနဲ့လူသားချင်းစာနာမှုအခြေအနေတွေကိုလေ့လာခဲ့ခတ်ဖို့စီစဉ်ထားပါတယ်။မေလ10ရက်နေ့ကနေ3ရက်နေ့ထိတွေ့ရောက်မဲ့ခီးစဉ်တွင်မြန်မာစုကတာဝန်ရှိသူတွေအရက်ပဲလူမှုဖွဲ့စည်းရေးခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားတာပါ။တွေ့ဆုံရမှာမြန်မာနိုင်ငံကဒီမိုကရေစီအတွင်းကူးပြောင်းရေးပြည်ပခတ်တွေဆုံးသက်ရေးငြိမ်းချမ်းရေးနဲ့မြို့သားပြန်လည်တည်မြဲရေးကြိုးပမ်းမှုတွေအောင်မြင်ရေးရခိုင်ပြည်နယ်ကလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်အချက်တွေကိုဖြည့်ရှင်းရေးကိစ္စတွေအာရုံစိုက်ဆွေးနွေးသွားမယ်လို့လည်းဖော်ပြထားပါတယ်။ဝန်ကြီးဟေးရဲ့အာရှခီးစဉ်ဖြစ်မြန်မာနိုင်ငံအပြင်ထိုင်း၊အင်ဒိုနီးရှား၊ဂျပန်တွေကိုနိုင်ငံတွေကိုလည်းတွားရောက်မှာပါ။ခီးစဉ်စဖြစ်ရှေ့သွင်းပတ်မှာအင်ဒိုနီးရှားနိုင်ငံကိုတွားတဲ့အခါမှာတော့အစိုးရတောင်းရှိသူတွေအရက်ပဲဖွဲ့စည်းပြီးလူငယ်ကောင်းဆောင်တွေနဲ့တွေ့မှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံအပြင်ထိုင်းနိုင်ငံခီးစဉ်မှာတော့နိုင်ငံငယ်ဆက်ဆံရေးဒေသတွင်းနဲ့အာဆီယံအသင်းဆက်ဆံရေးကိစ္စတွေကိုဆွေးနွေးသွားဖို့ရှိတယ်လို့ခီးစဉ်နောက်ဆုံးဖြစ်ဂျပန်နိုင်ငံကိုတွားတဲ့အခါမှာတော့ဂျပန်စိုးရတောင်းရှိသူတွေနဲ့တွေ့ဆုံပြီးအမေရိကန်၊ဂျပန်မဟာမိတ်ဆန်ရေးအပြန်အလှန်ကြိုးစည်းပွားဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။